င်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့အစိုးရဖြိုးပြေဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်စရာတွေဖြစ်ခဲ့ရတာတွေကိုဆွေးနွေးသွားမှာပါဒီမကြာသေးခင်တုန်းကပဲအစိုးရဖြိုးပြေဆောင်ပါဝင်လူငယ်သုံးခုမွေးစေဝါမှုနဲ့မတင်ခါတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းလိုက်ပြီမဲ့နောက်ပိုင်းမှာတော့တန်တရာကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နင့်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရတယ်ရှိတယ်ဆိုပြီးတော့ဝေဖန်တယ်နေလဲနောက်ဆက်တွဲထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင်းချက်နဲ့မြန်မာနိုင်ငံရဲ့တရားစင်ရေးတစ်ခုလုံးနေနဲ့အားနည်းချက်တွေပြင်ဆင်ကြရတယ်ဘာတွေရှိနေတယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းသန်းနောက်လူခွေလို့ရှာစုတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မြင့်မင်းတို့ဖိတ်ကြားထားပါတယ်ဆိုတော့ဒီအပြစ်မရှိတဲ့သူတွေဖမ်းခံစီခံရအေးအေးယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အေးအေးမြူတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းသန်းဦးပဲဆွေးနွေးစေချင်ပါတယ်ဒီအစိုးရဖြိုးပြေဆုံးပါဝင်ပေါ့လေလူငယ်တွေကိုသတင်းပေးချက်အရာဆိုပြီးတော့ရဲတပ်ဖွဲ့ရဒီဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ပေါ့လေဥပဒေရှုထောင့်အရာတုံ့တက်မယ်ဆိုရင်ကျွန်တော်တို့အရင်ဆုံးဗားရင်းများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မှာလားခင
်ဗျအဓိကဖုံးသတင်းပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့သတင်းပေးချက်အရာဖမ်းနေတာသတင်းပေးချက်ဖမ်းနေကြသတင်းပေးချက်ကတိကျဘူးဆိုတော့ဒီတော့ခိုင်မာယုံတောက်တဲ့ဟာရဘူးဆိုတော့ရာဇီစတုံးလေးမှာ46ရသူသတင်းရလို့ရှိရင်ပါတယ်အဲဒါပေမဲ့ဒီသတင်းကိုအတိအကျဘုလိုတာပေါ့အတိအကျဘုလိုတာပေါ့ခုရတဲ့သတင်းတွေရကြတော့အဲ့ဒီလိုဒီအတိထူထားတဲ့အနေထားမျိုးလည်းမရှိဘူးဖမ်းတယ်ဖမ်းပြီးတော့ဒါတွေကမဟုတ်သိကမဟုတ်ဘူးဆိုတော့ပြီးတော့ဖမ်းတဲ့သူလိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးတွေရှိတော့အဲ့ဒီဟာလည်းပဲဒီရာဇဝတ်မှာဒီစောက်တိရအနိမထားဘူးလားဟိုအသာရကြီးဖမ်းခံနေတယ်ဆိုရင်အဲ့လိုထိုးကြည့်ကြိုင်းမရဘူးဆိုတော့ကျွန်တော်တို့ကတော့မဟုတ်လို့သူသေးသေးဘာမှလုပ်မရဘူးတော့မှာဒီပုံမှာဆရာတန်းထားတော့လေအဲ့တော့ဒါတစ်ခါတက်လို့ရင်လည်းတစ်ခါတော့ဒီနေ့ကျွန်တော်တို့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်လက်ကနေပုဂ္ဂိုလ်ဆိုင်တုံးပြုံးတော့ညှိရလို့တော့ဖြစ်နေပါလေ
โอเคสรุปกูอ๋อမျိုးမင်းกูอ๋อမျိုးမင်းအနေနဲ့ရောခင်ဗျာဒီလူခွင့်ရရှုတော့ကကြည့်မယ်ဆိုရင်ရောကျွန်တော်တို့ဒီဖမ်းဆီးလိုက်တဲ့ကိစ္စမှာဘာတွေများလွဲကျော်သွားတာတွေ့ရလဲ
โอเคဖမ်းဆီးမှုကိုကျွန်တော်ကြည့်မယ်ဆိုရင်လူတယောက်ကိုတရားဥပဒေနဲ့ဖမ်းဆီးခြင်းမပြုရဘူးဆိုပြီးတော့ကျွန်တော်သတ်မှတ်ထားရှိပါတယ်အဲ့တော့တရားဥပဒေကဖမ်းဆီးတာတော့ရတယ်ဒါပေမဲ့တရားဥပဒေကဖမ်းဆီးသည့်တိုင်အောင်အဲ့ဒီလူရဲ့ဂုဏ်သိက္ခာနဲ့သူ့ပေါ်မှာမလို့အပဲ့နဲ့အကြမ်းဖက်မှုကြီးရိုက်နှက်ဆုံးမပြီးတော့ရိုက်နှက်ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရဲတပ်ဖွဲ့လက်ဆွဲမှကျွန်တော်ဖော်ပြထားပါတယ်။သူကြီးဖမ်းခံကြည့်မဲ့သူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖမ်းခံမှုမှာအသာတကြီးဖမ်းခံတဲ့ပုံစံမျိုးရှိမယ်။ဖက်ပြင်းတဲ့ပုံစံမျိုးမရှိဘူး။ပြန်လဲအကြမ်းဖက်ခုခံမဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုထိလက်ရောက်နာကျင်အောင်ရိုက်နှက်ဖမ်းဆီးခြင်းလုံးဝမလုပ်ရဘူး။ဒါကိုတားမြစ်ထားပါတယ်။နောက်တစ်ခုကဒီဖက်စီကိုမပေါ့ဗျသူ့ရဲ့ဂုံတိတ်ခါကိုထိခိုက်နိုင်မဲ့အပြုမှုတွေသူ့ရဲ့ဂုံတိတ်ခါပိုင်းကိုညှိုးနွမ်းစေမဲ့ပုံစံမျိုးနဲ့ဆက်ဆက်ခြင်းမပြုရဘူးဆိုတာလေလူခွေးမှာဖော်ပြထားပါတယ်ရဲလက်ဆွဲထဲမှာလည်းဒီလိုမျိုးရေးသားတာဖြစ်ပါတယ်အခုလိုမျိုးဖက်စီမှုကြည့်တဲ့အခါမှာခုနလိုမျိုးတည်ရသည်ဖြစ်စေမရသည်ဖြစ်စေခိုင်လုံပြီးဖြစ်စေမခိုင်လုံပြီးဖြစ်စေအဲ့ဒီချိန်မှာအဲ့ဒီလူကလူသားပဲဖြစ်ပါတယ်ဒါကြောင့်မလို့သူ့ကိုကျွန်တော်တို့သူရဲ့လိုက်ရောမှုရင်းဆံမှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖမ်းဆီးတာတွေဂုံတိတ်ကထိကလွတ်ဆောင်ခြင်းကတော့လူသိရှင်ကြားလူသားရဲမှာဂုံတိတ်ကထိစေအချက်ဖြစ်တယ်အဲ့ဒါကလူခွေးချိုးပေါမှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းသန်းဝင်နောက်တစ်ခုရှိရလဲပေါ့လေအခုသူတို့ဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒီဖမ်းဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကသတင်းတပ်ပုံတွေပဲထုတ်ပြန်လိုက်တယ်နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ကြေကြေပြင်းပြင်းဟိုပြန့်နှံ့သွားတယ်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကြတော့မဟုတ်ဘူးဆိုပြီးတော့ဟိုပြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနစ်နာဟိုတဲ့သူတွေဘက်ကပေါ့လေအကောက်ွယ်ပေးထားတဲ့ဟာတွေဒီစုံတရားကျွန်တော်တို့ဒီတရားရေးစနစ်မှာဘာတွေများရှိလဲဆရာ
အခုကျွန်တော်ခုနကပြောလိုက်တဲ့2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလက်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလက်ခွင့်ကိုတိုက်ရိုက်ကြည့်တာပေါ့ဗျာဒါအဲ့ဒီဥပဒေရနိုင်သူသားတယောက်ရဲ့ဂုဏ်သိက္ခာကာကွယ်ဖို့လုပ်ကြောင်းဒီဘေဘူရတဲ့ဒီလိုနောက်ရောက်ခံအဖွဲ့တိလို့ဒီအကြံကိုင်ဖွဲ့စည်းတွေဒီကရဲ့အနေနဲ့ကာဝယ်ပေးဖို့ဒီဥပဒေပြဋ္ဌာန်းထားတာပဲဒီမှုမှာဖြိုးပြေဆုံးကိုဖမ်းတယ်ဒါကျွန်တော်တို့ကဥရိယာပြောလို့ရှိရင်ခုနလေသူ့မှာဖမ်းဝင်ရှိတယ်ရဲရဲပိုင်နိုင်မှုဆိုသူ့မှာဒါဝရမ်ပါပါနဲ့ဖမ်းဝင်ရှိတယ်ဒါပေမဲ့ဒီဟာက ခိုင်မာမှန်ကန်မှုလူတာပေါ့ဗျာခိုင်မာမှန်ကန်မှုလူတယ်နောက်ဖမ်းပုံဖမ်းနေရတယ်မကောင်းဘူးနောက်သတင်းတပ်ပုံတော်တွေခေါ်ပြတယ်ဆိုတော့သူ့ရဲ့ပုတ်ဒီဂုံဒိခါကိုထိလိုက်သွားတယ်ဗျာထိလိုက်ဆိုတော့ကျွန်တော်တို့ဒီမှာအကြောင်းအရာလည်းပြန်တရားဆွဲလို့ရမယ်နောက်တစ်ခါသူကဒရင်ပေးတဲ့လူကမမှန်ဒရင်ပေးတိုင်ကြားကျင်းနဲ့ရာဇတ်ကြီးတွေပုံမှန်နေရာတစ်ဆက်တည်းရဆွဲလို့ရမယ်။နောက်ကျွန်တော်ခုနဒိုင်လွတ်လုံတယ်လည်းကျွန်တော်တရားဆွဲလို့ရမယ်။ကျွန်တော်တော့အဲ့ဒါနားလေ
။ Okay ဆရာနောက်တစ်ခုကဒီအခုကတော့ဒီနာမည်ကျော်ဆိုတော့တယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်တွေမှာရောဒီအမှုပညာတိုင်းဝန်ချမ်းမှာရောဟိုတော်တော်ကြီးကြီးကြီးလောင်လောင်ပြောဆန်ဆိုဆန်နေကြားပြီးရပ်ပိုင်းတွေပြန်လွတ်လာတာပေါ့လေ။ဒါပေမဲ့ဒီလူသားနာမည်ကြီးတဲ့လူမျိုးမဟုတ်ခင်ဘလို့ဖြစ်မလဲဆိုတော့ဟိုမိကုန်းနေတယ်တော်တော်များမိကုန်းထုတ်ကြပါတယ်ဆိုတော့ဆရာတို့အတွေ့အကြုံရအောင်ဆရာဆိုရင်ဒီဟိုရုံးပြင်ကနားလဲတွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူသားနာမည်ကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စဉ်ကဘလို့ဖြစ်လာနိုင်တယ်လို့ယူဆလဲဆရာ
ဟာနာမည်ကြီးပုဂ္ဂိုလ်မဟုတ်လို့ကတော့ဗျာနေပြီးတော့ဘောထောင်နဲ့၄၅၆လအဖမ်းနဲ့စီးတယ်သူပြုကျလို့ချက်ချင်းပြန်တော့နိုင်မို့ဘလွယ်ဘူးဗျာအရဲ့ဖမ်းပြီးချောက်စေအောင်မယ်เนาะဟိုပြီးတော့ကျေကျော်ပြီးတဲ့အခါကျတော့ရုံးကိုတည်အောင်မယ်တော့ဒီတော်ယုံတစ်ဖြစ်နဲ့တော့ရဲလက်ထဲရောက်တဲ့ကြံလွတ်လာလို့ဆိုတာသိမလွယ်ဘူးပြ။တရခွင်ကိုရောက်သွားပြီးမှတရားရုံးမှာဆွဲချက်မတင်မနဲ့လွတ်လာတော့အကြောင်းကြောင်းနဲ့ပြန်ရုပ်သိမ်းတာဆိုတော့အခြေတူအနည်းဆုံးနှစ်လသုံးလတော့ထောင်ထဲရောက်သွားမှာပဲ။ဒါလက်ရှိမျက်မှောက်မှာဖြစ်နေတဲ့အခြေအနေပဲဗျ
။ဟုတ်ကဲ့ပါဆရာကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုစာပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်။ဒါတွေကိုလည်းဖော်ပြချင်ပါတယ်။တူကတော့တက်မင်းထွန်းဆိုတဲ့ကောင်းနေပို့ထလာပါတောင်းဝင်ရှိတာကဖန်ဆီးတဲ့တပ်ဖွဲ့ပါတရားဥပဒေကအားနည်းချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စအတွက်ပြန်လဲအရေးမယူပဲတောင်းမှန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလွန်မှုလမ်းဖွင့်ပေးထားသလိုဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့မွေးရထောင်လိုင်းရေးဆိုသူတွေကတဲ့မတရားဖန်ဆီးရင်းနဲ့ဒါမတရားပါဘူးတဲ့တိတ်ခါလဲကြလူလဲနာတယ်အလုတ်ပြည့်ဇီးတက်တဲ့အခုပြန်လွတ်ပြီးတော့နင့်နာမှုတွေဘလို့ပြန်ဖြည့်ရှင်းပေးမလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်။နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကတူလည်းရှိပါတယ်။သူကတော့ဥတင်ဝေဖြစ်ပါတယ်။မရေးတန်တာကျော်ဖတ်ပြပေးပါလားခင်ဗျ
။ဟုတ်ကဲ့ပါ။အစိုးရဖြိုးပြည်စုံရဲ့အမှုကိုကြည့်မယ်ဆိုရင်ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေဟာရဲလုံငန်းမကျွမ်းကျင်တာကိုတွေ့ရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအဆင့်တန်းကိုမတုံ့တက်တတ်တော့ဆုံးဖြတ်ချက်မှားယွင်းမှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒီလိုမှားယွင်းမှုမျိုးမြန်မာနိုင်ငံမှာဗန်နမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါရည်ဒီအမှုကတော့ထင်ပေါ်တဲ့သူအဆိုတော်ဖြစ်နေလို့သိလိုက်ရတာပါသို့တော်လည်းတစ်ဖက်လူနင်းနာသွားတာကတော့ငြင်းလို့မရပါဘူးတဲ့ဒီနင်းနာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါရည်ရဲတပ်ဖွဲ့ကတော့ရဲစီကံထိမ့်သိမ်းရေးဥရည်နဲ့စစ်ဆေးမယ်လို့ဆိုပါရည်ဒါမဲ့လည်းဒါကနင်းနာတဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူးတာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥရည်ရာစစ်ဆေးခြင်းပဲဖြစ်ပါတယ်နင်းနာသူအတွက်စဉ်းစားတဲ့အခါမှာတော့Law of Tout တရားမနင်းနာမှုနဲ့လူရဲ့အစဉ်တန်းနဲ့အညီရော်ကြီးတောင်းရမှာပါတရားရုံးကနေပြီးတော့ပြည်ထရေးဝင်ကြီးဌာနကိုတရားမမှုဆွဲရမယ်လို့ထင်ပါတယ်မြန်မာနိုင်ငံမှာ Law of Tout ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့ဥရေကတော့ရှိပါတယ်ဒီနည်းနဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ွေကရေးထားပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီတော်တော်ရှင်နေစာရဲမှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တဲ့ဆိုရင်လည်းတိတ်ခါထိခိုက်တဲ့အလောက်ခံဖြစ်တဲ့နောက်ဒီလိုနင့်နာတွေကိုဘလို့ဖြည့်ရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတာရှိပါတယ်ဒီဥတင်ွေစာထဲမှာဆိုရင်လည်းဥတွေမှာပြဋ္ဌာန်းထားတာရှိရဆိုပြီးတော့ပြောပါတယ်ဆော့ဆော့ဆရာဥတင်တန်းဦးလည်းထောက်ပြပါတယ်ဆိုတော့ဆရာဥတင်တန်းဦးရဲ့လက်ရှိဒီမြန်မာနိုင်ငံတရားရေးစနစ်မှာဒီလိုနင့်နာမှုတွေကြုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိမလဲဟိုအထူးသဖြင့်ပေါ့လေတာမန်လူတွေလန်လန်းမီနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိမလဲဆရာ
ဟိုဥပဒေထဲမှာတော့ရှိတယ်ဗျာတကယ်လည်းတွေ့ရတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကတည်းကပြောခဲ့တဲ့အတိုင်းပဲရာဇဝတ်ကျင့်သုံးမှုတွေမှာဘယ်လိုဖမ်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးပြဋ္ဌာန်းချက်တွေရှိပြီးသားပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီပြဋ္ဌာန်းချက်တွေမလုပ်ဘူးအခုဒီဖြစ်စဉ်ကိုလေ့လာလို့ရှိရင်ဟိုစဖမ်းနေရကိုရိုက်နေထိုးချိန်ဖမ်းနေရမျိုးတွေကျွန်တော်တွေ့ရတယ်အဲ့တော့နောက်တစ်ခါခိုင်လဲမခိုင်လို့ပြီးတော့မှပြန်တော့လဲရတယ်ဘယ်လောက်နေနာတော့ရတယ်ဘယ်လောက်နေနာကြတော့ဒါကိုယ်တိုင်ဥပဒေချိုးဖို့တာဖမ်းနေလို့ကတိုင်တဲ့လူကမမှန်တဲ့ရင်းပြတိုင်ကြတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူလတ်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာဒီလုံခြုံမှုအကာအကွယ်ပေးရေးဥပဒေကိုချိုးဖောက်တာဖြစ်တယ်ဗျာ။ဒါဆိုဒီလူငယ်တယောက်ကိုဖမ်းလိုက်တာဘုံတိတ်ကအများကြီးထိတော်တာခုနကဆရာတယောက်ပြောဆိုတော့ top ကကျွန်တော်တို့ဒီမှာရှိပါတယ်။ပြမနေနာမှုရာတရားစွဲနိုင်တာတွေရှိတယ်။ဒါပေမဲ့အစိုးရ institution အဖွဲ့အစည်းတွေကိုတရားစွဲမရဘူးဖြစ်တယ်။ဒါအဲ့ဒါမျိုးပဲမတရားမှုတွေရှိနေမယ်။အာဏာပိုင်အတိုင်းဝန်းကဝရယာရလို့တာအရန်ညွန်ကြရလို့တာဒါလိုင်းနဲ့ဆောက်တာဖြစ်တဲ့ပြပုံမှန်မှားယွင်းတဲ့အာမျိုးဖြစ်တဲ့ဆိုတဲ့အကာအကွယ်တွေနဲ့စ ကျွန်တော်သိတော့တာမန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူချင်းဟုတ်တာဖြစ်တာမဟုတ်ပဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်မှာဘာမျှော်လင့်ချက်မှမရှိဘာကာကွယ်မှမရှိဘူးလို့ပြောတယ်။ဟုတ်ကဲ
့ပြောမယ်ဆိုရင်တော့ဒီဟိုတာမန်လူတွေလလန်းမီနိုင်လောက်တဲ့အကာအကွယ်ဥပဒေအကာအကွယ်ကတော့ဘာမှမရှိဘူးလို့ပဲပြောရမှာဖြစ်နေတာပေါ့
။ဟုတ်ပါရဲ့ဟုတ်တယ်
โอเคสรกูเอามิ้วมั้ยครับเนี่ยกูสรเราเจอเราโหดีโลฉินญุมาดีโลเน่นหน่าหมู่ฤจ่มลาได้เลยส่วนเราโหบลูผิดชินไหนหน่าမျိုးฤရှိมั้ยบลูผิดชินไปติเนี่ยหลูอยู่ซะเลยกูมิ้วมั้ย
ฉินชินเนี่ยไม่เจอกินเราเมียมาปีมาอะยินน้องอ่ะเจอสึกาเลยရှိပါတယ်ดีเอ2ขานาป้อกูอ่ะแล้วเราดีเคสคุณน่ะเจอจ้าตัวได้ฉินจิมั้ยตะกูဖြိုးပြည့်สง3ขานาสวยสเกลน้องเปียวออกมั้ยฉิปรมัตถ์เจอก็တော့คุณน่ะโหลไข่ลงไม่ရှိเว้ยเนี่ยရဲလုံထုံးလုံမီတိုင်းမဟုတ်ပဲနဲ့အကြမ်းသက်ဆန်းစီရတခါခံရတယ်။ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဆင့်ဓာတ်ပုံတွေတင်ပြီးတော့သူ့ကိုတရားခံဖြစ်ဆွဆွဲခံရတဲ့ဂုံတိတ်ခါပိုင်းထိခိုက်မှုတစ်ပိုင်းကိုတွေ့ရတယ်။နောက်တစ်ခုကအခုတော့ပြန်လွတ်လာပါ။ဒါကသူ့လိုလူတယောက်မို့လို့ပေါ့နော်။ဒါပေမဲ့ပြန်လွတ်လာပြီနဲ့သူ့ပုံမှာမတရားဖမ်းဆီးခံရတာခုနလိုမျိုးအင်အားသုံးပြီးရိုက်နဲ့ဖမ်းဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြန်လဲပြီးတော့ကျော်ကြီးတောင်းဆိုနေတဲ့အနေအထားမျိုးမရှိတာကျွန်တော်တိုက်ပြအားနည်းချက်ပါပထမတစ်ခုကတော့ရဲတွေကိုယ်တိုင်ကရဲလက်သွဲတွေရှိထားတယ်ဒါပေမဲ့ဒါကိုတိတိကျကျမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ခရီးကိုမဆိုင်တဲ့သဘောမျိုးဖြစ်ဆိုတော့ကျွန်တော်အနေနဲ့ဒီရဲလက်သွဲတွေမှာပါတဲ့အချက်တွေကိုလေးစားတန်မှုထားဖို့အတွက်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေလည်းတွေ့ဆုံပြောဆိုတာတွေသင်တန်းပေးတာတွေလုပ်ပါတယ်အပေါ်ပိုင်းကဟုတ်ကဲ့ဗျဒီကိစ္စနဲ့ပတ်သက်လို့လေးစားလိုက်နိုင်အောင်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာရှင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝင်နှန်းတွေကတောက်ပြီးမဆိုင်တဲ့ပြဿနာတစ်ခု။ဒါကအဲ့ဒါအောင်မဖြစ်ခြင်းနဲ့ဖြစ်ရင်ရဲလက်ဆွဲတသက်ဥပဒေအရတသက်ရဲကျုပ်တရားတသက်ခုနကတော့နေထိုင်လို့လိုမျိုးမူရရဲတရားတသက်ဖြစ်မယ်။ခံရတာပြည်သူပဲဖြစ်တာ။အဲ့တော့အဲ့ဒီပြဿနာတစ်ခုကျွန်တော်ထောက်ပြခြင်းနဲ့ဒါအောင်မပြင်းမချင်းဖြစ်မှာမဟုတ်ဘူး။နောက်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါ။ခုနလိုတရားဥပဒေထက်မှာဘာမှမရှိရဘူး။ Law above the law ဆိုတဲ့ပုံစံမျိုးဖြစ်ပေမဲ့ခုနလိုမျိုးအရေးမယူနိုင်ဘူး။ဒီဟာနဲ့ပတ်သက်လို့အရေးယူရဖို့အတွက်ဘာမှမလုပ်နိုင်ဘူး။တရားဥပဒေကအလကားတက်ဥပဒေပဲဖြစ်နေ။ဥပဒေကလူကိုကာကွယ်ပေးရမှာမဟုတ်ဘူး။လူတွေကိုချိန်ချောက်တဲ့ဥပဒေပဲဖြစ်နေ။အဲ့တော့တရားစီရင်မှုမန်တိုင်အားကောင်းမှုမရှိမဖြစ်လည်းဖြစ်နေမှာပါ။ခုနတုန်းကကိုဖြိုးပြေဆုံးကိစ္စကမမဲကျော်ပြီးတော့လူပြီးတဲ့လူမျိုးလို့ဖြစ်တယ်။အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြကျွန်တော်တိုင်းရင်းသားဒေသတွေမှာခုနလိုမျိုးဒါမှအကြောင်းမရှိဘဲနဲ့ဖမ်းဆီးနှိပ်စက်သုံးလျက်နှိပ်စက်ပြီးပြန်ပြီးတော့အလောင်းတွေးမှပြေဆုံးသွားတယ်ဆိုတာသိရတဲ့တိုင်းရင်းသားအရသာတည်ပြီးအများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားအုပ်တွေနဲ့အခုထိမဖော်ဆောင်ပေးနိုင်ခြင်းကိုယ်တိုင်ကမြန်မာတိုင်းနိုင်ငံရဲ့တရားစီရင်မှုအားနည်းမှုကိုကျွန်တော်ထောက်ပြလို့ရပါတယ
်ဟုတ်ကဲ့ကွန်မြူနီဆိုတော့ဟိုနောက်မိကုန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနစ်နာမှုတွေကြုံလာတယ်ဆိုရင်ဟိုဘလူဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လေဟိုဘလူဖြစ်ရှင်းတဲ့နီလန်းနေမြတ်လက်တလုံးမှာရှိမှာကောမျိုးမယ
်ဆိုတော့ခုနထောက်ပြသလိုပါပဲဒီလိုမျိုးတာဝန်ရလှုပ်ဆောင်တဲ့လူတိုင်းလူတိုင်းမှာတာဝန်ရလှုပ်ဆောင်လို့တစ်ဖက်မှာတခြားလူရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်ကာကွယ်ပြီးတော့လက်ဆွဲတွေလှုပ်ထုတ်လို့ရှိတယ်ဆိုတာကိုသိရှိအောင်လှုပ်ဆောင်မှုလိုအပ်တယ်တကယ်လို့ချိုးဖောက်ရင်အစဉ်အစဉ်အရေးယူလို့အပ်ပါတယ်အဲ့တော့ဒီဥပဒေတစ်ခုဒီကျင့်သုံးတစ်ခုကလူတိုင်းပေါ်မှာတက်ရောက်မှုရှိပြီးတော့ဖြစ်ဖို့အတွက်လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ခင်မှာအခုဆိုရှင်ဒါတိုင်ကြားမှုရန်နေရာကဆိုရှယ်မီဒီယာမှာပဲတိုင်ကြားတဲ့ကိစ္စမျိုးဖြစ်လာတယ်။တခြားကိစ္စကမတိုင်ကြားရဘူး။ဆိုရှယ်မီဒီယာမှာပေါက်လို့ရှိရင်ဒါလူပြိမယ်ဆိုတဲ့ကိစ္စမျိုးနဲ့ပဲလုပ်လာတယ်။အဲ့ဒါမျိုးဖြစ်တယ်ဗျ။ဒီကိစ္စမျိုးကမြန်မာနိုင်ငံလူ့ခွင့်ကော်မရှင်လို့လူ့ခွင့်နဲ့ပတ်သက်သောတာဝန်ရှိသောသူတွေကိုယ်တိုင်ကလာမတိုင်မိတိုင်အောင်သူတို့ကနေအလေးထားစုံစမ်းပြီးတော့ခုနတုန်းကလူခွေချူပေါမှုကျူတောင်းနဲ့လူသားတယောက်ပေါ်မှာထိခိုက်နစ်နာမှုကိုကြော်ကြေးပေးလို့တွေ့နစ်နာကြေးပေးမှုတွေ့လှုပ်ဆောင်တော့တရားဆွဲဆိုမှုတွေကိုလှုပ်ဆောင်ပေးဖို့တရားဥပဒေပိုင်းကိုသွားဖို့အတွက်ထိုးဖောက်ဖို့လိုအပ်နေရတွေ့ရပါတယ်
။ဟုတ်ကဲ့ကော်မြူမင်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့သူတွေလည်းလိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်လိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်ဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာလူခွေရနင့်နာတဲ့ဟာအေးဟိုဟာလာကျွန်တော်တို့ဒီစင်ကာပူကလာတဲ့ပုံကိုယ်ကိုဖမ်းလိုက်တယ်မင်းရဲ့ရဲတက်တည်တယ်တက်တည်တင်တယ်ဆိုတော့ရဲဖြစ်ပြီးတော့မူရင်းတင်ရမယ်ဟာမူရင်းမတွင်နဲ့မိတုတင်တယ်ဆိုတာအဲ့ဒီကောင်ကိုလွဲနေသွားတယ် နောက်အခြေခံဥပဒေပြင်နေဆိုတာနောက်တက်လာမယ့်2020မှာရဲကပြည်ထဲရေးကတမန်အောက်လက်ကိုရောက်မှာလားနောက်အခုလက်ရှိ NLD အောက်မှာက NLD ရတဲ့ဝင်ကြီးတွေတော့တယောက်ပြီးတယောက်အရေးတို့ယူနေပါတယ်အားကျပါတယ်နောက်ဒီတရားသူကြီးတွေဥပဒေရရှိတယ်ရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းသိမ့်ပြဖို့တယ်ကောင်းပါတယ်နောက်တစ်ခုကအွန်လိုင်းကြီးပြောတယ်လားတက်တေကဟိုဆမ်မနင်းတို့ကထွက်ချင်မှထွက်မှာပေါ့ဆိုတော့ तू ကအဲ့နာမှာအလိုတူလိုကိုပါနေကြတယ်လေဒီအွန်လိုင်းကြီးကိုတိုင်အဲ့လိုဘာလို့ပြောတာတော့သူဟာလာရဲဝီဖြစ်ပြီးတော့ဟုတ်လားအဲ့ဒါပါပဲဟိုဗာ DNA စစ်တယ်ဆရာမရဲ့ဟိုဒီကလေးရဲ့အမေကပြောရဲ DNA စစ်လိုက်တယ်သူတို့ကလေးတွေမပေါတော့သူဘယ်လိုလုပ်ပြီးတာဆိုရဲကဖမ်းပြီးတော့ကျွန်တော်တို့ပြီးတာကဥပဒေအကြံပေးတင်ရုပ်တင်မင်းတို့ကလေးပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးနောက်ဘယ်လိုစောစီးတက်ကဆွဲထုတ်တာဒီရှင်းနေတယ်ဘာလို့ပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေအရဥပဒေအကြံတောင်းတင်ရမယ်လေ
။ဟုတ်လား
။ရဲပေးတဲ့ပုံမှန်မဟုတ်ဘူး။ဥပဒေအကြံပေးတင်ဥပဒေအော်ဒီလိုပုံမှန်မျိုးဘယ်လိုချပေးလဲ။အဲ့တော့ NLD နေနဲ့လည်းတတိထားဖို့အတွက်တောင်းဆိုတာပါ။ဟုတ်ကဲ့ဒီလောက်ပါပဲ
။ဟုတ်ကဲ့ကိုသမ်းမောင်ဆွေးနွေးတဲ့ကျေးဇူးပါ။ကိုသမ်းမောင်ကတော့ဒီလိုအပြစ်ရှိပဲနဲ့အရေးယူခံရတဲ့ကိစ္စတွေနောက်ဟိုအပြစ်ရှိတဲ့တိုင်အောင်အရေးယူမခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထောက်ပြရရှိပါရဲ့။ဆိုတော့အဲ့ဒီအပြစ်ရှိတဲ့သားနဲ့အရေးမယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်တို့ဆွေးနွေးကြပါတယ်။အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့တိုင်ရိုက်မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲအဲပေါ်ပြကြပါတယ်။တူကတော့တေးကြပါတယ်တန်တိုင်းတဲ့ထည့်ရိုက်ပြီးတော့မခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလားရှုံးမှာတပုံတွင်ရှိပါတယ်ဆိုပြီးတော့ရေးပါတယ်။ကျန်တဲ့သောတာရှင်တွေကြားထဲမှာလည်းနောက်တူကတော့ထာဝရကိုချေးတဲ့သူကလည်းဟုတ်ပါတဲ့မြန်မာနိုင်ငံတရားမြတ်တာလို့ဗက်လိုက်ပြီးလွတ်ပေးလိုက်တာနာမည်မပေါက်တဲ့ရေရွပြည်သူသားဖြစ်ကြပါလားတဲ့ယုံချင်းကားတဲ့အနည်းဆုံးတစ်နှစ်ကျော်မှပြန်လွတ်လာတာတဲ့အခုကစီလဲမစစ်တရက်ထင်းနဲ့ပြန်လွတ်ပေးလိုက်တာအတိတ်ပဲကအများကြီးလင်းနေနေပါတယ်ဆိုပြီးတော့လည်းသူကရေးပါတယ်နောက်ထပ်တချို့သောတာရှင်တချို့ရေးထားတဲ့စာရည်လည်းရှိပါသေးတယ်မဆုမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီဆူ M ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အဆိုတော်ဖြစ်လို့အများသိသွားတာပါတဲ့ဥမြင့်အောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဗဟုသုတမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုန်းတရားအာဃာတအညှိုးတေးတွေရှိရဲဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့။ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်။ထောက်လန်းမှုမမြန်ဆန်မှုဗဟုသုတပိုင်းကလည်းအတွေ့အကြုံနည်းတယ်။အခုခေတ်အနေထားအရဆိုဒုစရိုက်တွေကနီးပရိယေတွေပုံများလာတယ်တဲ့။စေဝါကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်။ခေတ်ကာလပြောင်းလဲမှုနဲ့ဒုစရိုက်တွေကပုံစံအစုံခေစားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခင့်နဲ့အမိထက်ချက်မကွာအမိလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားယွင်းမှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတော့ကုန်နေမှုရေးစေဝါတွေစင်လူရိုးမှတူပါပြီးတော့ထုတ်လုပ်တဲ့အခါမှာခင့်နဲ့အညီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့ International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်းနှန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှပို့ပြီးတော့အဆင်ပြေပါလိမ့်မယ်တဲ့အခုကတော့ယာရုတိုးနဲ့နယ်ပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคကျွန်တော်တို့နောက်ထပ် email တွေနဲ့ပြဖို့ထားတဲ့စာတချို့လည်းရှိပါတယ်တူကတော့ကျွန်တော်တို့မိထီလာမျိုးဟာဥစိန်မောင်ဖြစ်ပါတယ်နန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျတရားရေးစနစ်ဘာတွေအားနည်းချက်ရှိနေတယ်လဲဘသူတွေမှာအထူးတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဘာလာ17ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့ဒီ post ပါတင်ပြချက်တွေဟာဆွေးနွေးလိုတဲ့အချက်တွေလုံလောက်တယ်ထင်လို့ဒီ post ကိုပဲကိုကဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ် post မှာတင်ပြထားတာတွေကတော့တဲ့တမအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်လမ်းမရဲတွေကတိုင်းအလိုလိုလန့်နေကားမှာနားထောင်နေတဲ့အင်္ဂလိပ်တချင်းခွေစူပါမားကတ်ကဝယ်လာတဲ့တချင်းခွေတွေကိုစင်စာမဲ့အခွေအမှုနဲ့ဖမ်းမလားတောက်နေကြကွင်းရပုံဆေးလုံးတွေကိုတင်းအရာဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလားကားနောက်ဖုံးတွေကဂွင်းတွေခွာတွေဝက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလားကိုမသိပဲကိုမမြင်ဖူးတာတွေဘသူထားသွားမှမသိတာတွေကိုတင်းအရာဆိုပြီးတော့ဖမ်းမလားလန့်နေရပါတယ်တဲ့900ကျီ100ကျီဒိုးဆက်တို့ဇေခုံတို့ဆော့တဲ့သူတွေကိုစူးစားပန်းစားဖမ်းတာဆိုင်ကယ်နဲ့ထိုင်းရီတွေတဲလာမိလို့ဆွန်းဆွန်းတမန်ဖမ်းဆီးတာစတဲ့တဲ့င်းတွေကြားတိုင်းဥပဒေပေါင်းအတွင်နေထိုင်သူတယောက်အနေနဲ့ရဲကွန်မြင်စိတ်လုံးချုံရမယ့်အစားအလိုလိုလန့်နေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတောင်ပိတ်ရိုက်တာတွေလူမဖမ်းရိုက်တဲ့တဲ့င်းတွေကလည်းမြင်ရကြားနေရတော့ကိုယ့်ဖက်မှာမန်နေရင်အောင်အရင်အပြင်းခံရတာကြီးညိုတဲ့ post မတင်ပဲကလန်တဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လန့်နေရသေးတယ်ဗျာတဲ့အလိုလိုနေရင်ကိုလှနေတာပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံးလောက်ပြီးထင်ပါတယ်ပ ပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်စာထဲမှာတော့အရေးကြီးတဲ့ချက်ကိုထောက်ပြထားတာပါ။ဒီတရားဥပဒေနဲ့ဥပဒေကိုစောင့်ရှောက်တဲ့လူတွေကအများပြည်သူအားကိုးတဲ့လူတွေဖြစ်ဖို့လိုတယ်ဆိုတဲ့အချက်ပါ။ဒါပေမဲ့လူတွေကြားထဲမှာအခုကတော့ခန်းစားချက်ကတော့ဆန့်ကျင်ဘက်သဘောဖြစ်နေတယ်ဆိုတာကိုပြောထားပါတယ်။နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်သူဆိုတော့မောင်တတနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
တရားရေးစနစ်တစ်ခုလုံးဆိုးရအုပ်ချုပ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရအောင်မှာအကျင့်ပြတ်ခြားစားမှုစင်ကျင်နှုံတရားကင်းမဲ့မှုလူကုန်သိခါကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်တွေအောက်မှာရှင်သန်လာတဲ့တရားရေးစနစ်ဖြောင့်မတ်တက်မတ်ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်။လက်ရှိတရားရေးစနစ်ဟာဆရာနာပိုင်းနေနဲ့တနည်းနည်းနဲ့ဆက်နွယ်နေတဲ့အမှုအခဲမှန်သမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုနေပါနေချောင်းကိုအောက်ပါအမှုခင်းတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကျိုးပြောင်နေတဲ့တည်ရန်အမိန့်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုသို့မဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအများများနဲ့မိထားတဲ့ဖြူကူကူတင်ဆန်မှုစစ်ကောင်းဆောင်တွေရဲ့အမားရင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုတရင်တော့ကူပါကြီးရဲ့အမှုဖန်ဝရန်ထုတ်ထားပေမဲ့မဖမ်းမဲ့လွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝင်းခိုင်တို့ရဲ့အမှုတွေနဲ့တခြားမူးရဲ့အမှုတွေမတရားဖန်ဆီးထားတဲ့အမှုခင်းတွေလည်းအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစော်ကားခံရတဲ့တမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေနဲ့မိဘဆွေမျိုးတွေပါတရားစွဲခံနေရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်တွေရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားသူကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါ။ဆိုတော့သူစာမှာတော့အဓိကအပြစ်ရှိတဲ့လူကိုအေးမြူနိုင်တဲ့ကိစ္စတွေကိုထောက်ပြထားပါတယ်။ဆိုတော့ဆရာဦးသိန်းသိန်းဦးရေဒီလိုမျိုးပေါ့လေအပြစ်ရှိတဲ့ဒါမှမဟုတ်လေအပြစ်ရှိတဲ့လူတန်တရားရှိတဲ့လူတွေကိုမဖော်ထုတ်နိုင်တဲ့ကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရလဲဆရာ
။အကြောက်တရားပေါ့ဗျာတရားဂရိပေါ့နော်။ဟိုဒါမျိုးတွေပြောရမယ်ဆိုရှင်ကျွန်တော်တို့ကဟိုတရားမျှတမှုမရှိတာပေါ့နော်။အပြစ်ရှိတဲ့လူကိုအေးအေးယူပဲဟိုအပြစ်မရှိတဲ့လူပဲအေးအေးယူပဲဆိုတာမျိုးဖြစ်သွားနေတဲ့အနေအထားမျိုးတွေရှိတယ်ဥပမာအားဖြင့်ဟိုဒင်းဆိုင်တိုင်းဝင်းကျိုးတော်လဲလဲမဟုတ်ဘူးဒီအာဂရိတိုက်စားမှုတရားဆိုတော့ကျွန်တော်သဘောတူပါတယ်မကျေဘဝနဲ့ကချိန်နဲ့တယ်ချိန်နဲ့ချိန်နဲ့တယ်ဒီမျိုးလုပ်ကန်ဆောင်တဲ့ဟာတလူပဲဖြစ်ရမယ်မကြောသားနေတာတော့ဖွဲ့ကြောက်ဒါပေမဲ့ပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်သွားလိမ့်ဘူးဆိုတာတဲ့တဲ့ကဒီအာဂရိတာဝန်ရှိသူတို့ကတိုင်းပြည်ရဲ့ဘာနာဘောပဲအဲ့ဒီမျိုးတွေကနည်းနည်းပတ်စံနေမှုအပကတို့ကြာကျွန်တော်တို့ကိုတရားစွဲမယ်လို့ဒီအဲ့ဓာရီကိုတို့လုံးဝသုံးချလုပ်ထားခဲ့ပြီးတော့အဲ့ဓာရီကိုအရင်တပြန်ဆက်ဆင်ပြီးတယ်ဆိုတော့ခြေနေမျိုးတွေကျွန်တော်တို့ရှိတယ်ပြီးတော့အဲ့တော့တန်းစီမှာတော့ကြောင်ပြောရလို့ရှိရင်အဲ့ဒါကြာတရားမျှတမှုကင်းမဲ့သွားပြီအဲ့ဘာကြောင့်မို့တရားမျှတမှုကင်းမဲ့သွားတယ်ဆိုတော့တရားမျှတမှုတန်းတူရရှိအောင်လုပ်ကန်ဆောင်နေတဲ့တန်းစီရဲ့အနေအထားမရှိဘူးအဲ့တန်းစီနေမှာအခွင့်အမှုရနေတဲ့လူတွေအများကြီးရှိနေတယ်အဲ့တော့အတန်းဒီမှာလောကပါတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြဗျာတနည်းအားဖြင့်မတော်ရှိဖွဲ့စည်းပုံကိုတော့ဒီပြင်ဆင်ပြီးတော့မှဒီမိုကရေစီနည်းနဲ့သူ့အခွင့်အရေးကိုအာမခံတဲ့အခြေခံဖွဲ့စည်းပုံတွေကမပေါ်ပေါ်မရှိတော့ကျွန်တော်တို့ဒီလိုဖြစ်မျိုးတွေကနောက်နေပြည်ရအောင်ပါဆက်ပြောနေပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့လဲဟိုမိနစ်ပိုင်းမှာကျန်ပါတော့တယ်ဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုသုံးသတ်ပေးစီချင်တာကတော့ဥအောင်မျိုးမင်းအရင်သုံးသတ်ပေးပါခင်ဗျာဆိုတော့အခုကျွန်တော်တို့ဒီအစိုးရဖြိုးဖြစ်ဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စကနေပေါ့လေဒီကျွန်တော်ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်တရားရေးစနစ်မှာပဲဖြစ်ဖြစ်ပေါ့ဟိုတိုးတက်လာဖို့သင်ခန်းစာယူစီအနေနဲ့အဓိကပြောမယ်ဆိုရင်ဗာများကြံခဲ့မယ်ကိုအောင်မျိုးမင်း
ဒါပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကြိုးပမ်းဖို့လိုအပ်နေတယ်။ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူခွေကာကွယ်ပေးတဲ့လုံထုံးလုံကြီးတွေကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်တာစစ်ဆုံးမှုအတွက်လိုအပ်နေတယ်ဆိုတဲ့အချက်ကပထမဆုံးသင်ခန်းစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုအတွက် intimacy လို့ခေါ်တဲ့အပြစ်မှကင်းလွတ်နေတော့သူတွေမရှိဘဲနဲ့အပြစ်ကိုအပြစ်တဲ့အတိုင်းကျွန်တော်တို့အရေးယူဆောင်ရွက်မှုတွေအပြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ပါလို့ရှိရင်နှိမ့်နာမှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင်ပါ
ဟုတ်ကဲ့ဆရာဦးသိန်းသိန်းလည်းအချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာဆိုတော့ကျွန်တော်တို့ဒီဖြိုးပြေဆုံးတို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူစီရကျွန်တော်တို့ဘာတွေများကြံခဲ့တယ်လို့ပြောနိုင်မလဲဆရာ
ကျွန်တော်တို့ရဲတပ်ဖွဲ့ကိုပြည်ပြောင်းနိုင်မလို့ပါပဲရဲအစ်စ်ကြီးနဲ့ကျွန်တော်တို့တာဝန်ထမ်းခိုင်းရမယ်ရဲတပ်ဖွဲ့ဟာ တကယ်အစ်စ်မီတဲ့ရဲကြောင်းတွေကအရင်ကဆိုကျွန်တော်တို့ဗမာပြည်စာကြောင်းတွေကအင်တာနာမယ်ကြီးပေါ့ဗျအဲ့တော့အချလာခဲ့တာအဲ့တော့အစ်စ်လူကြောင့်ဒီပြန်ထောင်ပြီးဆိုရင်ရဲအစ်စ်ဒီတန်တီရဲတွေနဲ့ညပါဝင်ဖွဲ့စည်းပြီးမှဒီကက်ဆိုင်ညာရဲချုပ်တို့ဒီပြည်ရေးဝင်ကြီးတို့လည်းဒီသမရတို့ဒီတကယ်ရွေးကောက်တင်တော့ခံထားတဲ့အစ်စ်ကလက်အောက်မှာရှိနေရလိမ့်မယ်ဆိုသူသင်ခန်းစာကျွန်တော်ရတယ်ဆိုပြောနေမှာလေ
โอเคပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့ဥပိပညာရှင်ဦးသိန်းတန်းလူခွေရေလှူရှာသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးသူတွေစာရေးသားပေးဖို့ဆွေးနွေးကြတဲ့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ